တရားစမှတ်တဲ့အခါမှာ
မြတ်စွာဘုရားက
ဒီလေပဋိဌာယနရောသပညာစိတ်တံပညာစဘာဝယံအာတာပိနိပကောပိကုသောဣမံဝိသရိယေသတံလို့ဟောကြားတော်မူခဲ့ပါတယ်ဝိပဿနာတရားလို့အားထုတ်တဲ့ပုဂ္ဂိုလ်များဟာပထမဆုံးသီလစင်ကြယ်ဖို့လိုပါတယ်သီလဆိုတာမျိုးမျိုးရှိတယ်ပါရိတ္တသီလတို့သာရိတ္တသီလတို့စသည်ဖြင့်မျိုးမျိုးရှိကြတယ်။အဲ့ဒီမျိုးမျိုးသောသီလတွေတဲ့မှာယနေ့အကြီးဆုံးအရေးကြီးဆုံးဖြစ်တဲ့သီလကတော့ဣန္ဒြိယသာဝရသီလပဲဖြစ်ပါတယ်။ဘာဖြစ်လို့လဲလို့ဆိုတဲ့အခါကျတော့ဣန္ဒြိယလုံးကြုံနေရတယ်။ဣန္ဒြိယလုံးကြုံရင်ဝိပဿနာရှုမှုရဲ့အနောက်ရှင်းအန္တရာယ်ဖြစ်တဲ့ကိလေသာတရားတွေရှားမွေမှုအဲဒီရှားမွေအောင်ကာကွယ်စောင့်ရှောက်နိုင်တာကအိန္ဒိရီလုံးကြုံမှုပဲ။အပြည့်ရွေတာအိန္ဒိရီမလုံးကြုံဘူးဆိုရင်မျက်စိနာတော့လျာကိုစိတ်ဆိုတဲ့တကား၆ပေါက်ကနေပြီးတော့ကိလေသာတရားတွေဝင်လာပါလိမ့်မယ်။ဒီအချိန်မှာအဓိကကတော့ဉာဏ်လုံးလေးမှိတ်ပြီးစိတ်ကိုအလုပ်ပေးနေတဲ့အချိန်ဖြစ်တဲ့အတွက်စိတ်ထဲမှာကိလေသာဆိုတဲ့အငြင်းနှောင်းအတားဆီးလေးတွေပေါ်မလာဖို့အရေးကြီးပါတယ်တစ်ချိန်တုန်းကကာယကံဝစီကံမနောကံတွေနဲ့ကြုံတွေ့လာခဲ့တဲ့အပြစ်တစ်စုံတစ်ရာရှိကောင်းရှိမယ်အဲ့ဒီအပြစ်တစ်စုံတရားကိုဒီအချိန်မှာမိမိမနှောတဲ့ကိုဝင်ခွင့်မရအောင်တတိလေးနဲ့တားထားဖို့လိုတယ်။အချိန်တုန်းကမျက်စိနဲ့ပတ်သက်လို့ဖြစ်စီနားနှာခေါင်း၊လျှာကိုယ်၊စိတ်အဲ့ဒီတကား၆ပေါက်မှာအမိပြုတ်ပြီးတော့ကိလေသာတရားလေးတွေဖြစ်လာနေဘူးမယ်ဒါပေမဲ့ဒီအချိန်မှာအဲ့ဒီဖြစ်ခဲ့မှုတဲ့ကိလေသာကျွလွန်ခဲ့မှုတဲ့ဒုစရိုက်တရားပြုခဲ့မှုတဲ့မာရွင့်တဲ့ကာယကံဝစီကမနောကံအဲ့ဒီပုံမှာစိတ်မရောက်လက်တွေရှုနေတဲ့အရှုကံတရားအပေါ်မှာစိတ်ကလေးရောက်နေတာတတိလေးနဲ့ကာဝယ်ထားဖို့လိုပါအတိတ်ကိုလည်းပြန်မတွေးနဲ့အနာဂတ်ကိုလည်းမမျှော်နဲ့ပြစ္ဆုတ်ပံတည်းရှိဘူးဆိုတာဒါပြောတာအတိတ်ကိုပြန်ပြီးတော့တွေးမယ်ဆိုရင်အတိတ်ကာလမှာကောင်းသောကာယကံဝစီကံနဲ့ပြုလုပ်ခဲ့ဘုရားတွေလည်းရှိမယ်မကောင်းသောကာယကံဝစီကံနဲ့ပြုလုပ်ခဲ့ဘုရားတွေလည်းရှိမယ်ကောင်းသောကာယကံဝစီကံနဲ့ပြုလုပ်ခဲ့ဘုရားလေးတွေကိုပြန်အာယုံပြုမိရင်လည်းပဲဒီအပေါ်မှာသာယာတမဲ့မှုဆိုတဲ့တဏှာဒါဆိုတဲ့ဒိဋ္ဌိဒါလုံးနိုင်တယ်ဆိုတဲ့မာနဒီသဘောတရားလေးတွေဖြစ်တတ်ပါတယ်မကောင်းတဲ့အပြုတ်မှုအပြောဆိုအနေထားအသွားလာဒုစရိုက်တရားကလေးတွေကိုပြန်ပြီးတော့အာယုံပြုတ်မရင်လည်းပဲစိတ်ထဲမှာနောက်နာရမှုဆိုတဲ့ဒေါမနတ္တ။ဟောငါတရားရမှရနိုင်ပါမလားဆိုတဲ့ကုက္ကုသ။မိမိရှုမှတ်နေတဲ့တရားအပေါ်မှာယုံမှမှုဖြစ်တဲ့ဝိသုကိစ္စ။ဒါလေးတွေလည်းဖြစ်လာတတ်ပါဘာပဲဖြစ်ဖြစ်ဒီတရားလေးတွေဟာမိမိရှုမှတ်နေစေဖြစ်တဲ့ဝိပဿနာအလုပ်ကိုနှောက်ရှက်ပေးမယ်သဘောတရားလေးကြီးပဲ။ဒါကြောင့်မလို့ပစ္စုပ္ပန်အာယုံတည့်တဲ့အပေါ်မှာပစ္စုပ္ပန်ဖြစ်တဲ့ရှုကံတည့်တဲ့အပေါ်မှာစိတ်ကလေးကြားရောက်နေဖို့ဆိုတာကတတိကင်းနေဖို့လို့တတိတရားကလေးနဲ့ပစ္စုပ္ပန်တည့်တဲ့ပေါ်လာတဲ့အရှုကံတရားအပေါ်မှာပဲ မိမိစိတ်ကကြားရောက်နေအောင်ကြိုးစားပေးပါ။အဲဒီလိုကြိုးစားပေးလိုက်ရင်ဣန္ဒြိယသံဝရသီလလုံးကျုံသွားတယ်။ဣန္ဒြိယသံဝရသီလလုံးကျုံသွားမယ်ဆိုရင်စိတ်လေးဟာတည်ငြိမ်လာတယ်၊ဖြူစင်လာတယ်၊ငြိမ်းချမ်းလာစိတ်ကလေးတည်နေတာကိုသမာဓိလို့ခေါ်တယ်။ငြိမ်းချမ်းနေတာကိုသမထလို့ခေါ်တယ်။တည်ငြိမ်ငြိမ်းချမ်းတာကသမာဓိဖြစ်ရင်သမထဖြစ်တာပဲ။ဒီတော့ ਪਰ မသင်ကသီလစင်ကြယ်ဖို့လိုတယ်။ဒုတိယအစဉ်ကစိတ်ကလေးတည်ငြိမ်နေဖို့ငြိမ်းချမ်းနေဖို့လိုတယ်။အဲ့ဒါဟာသမာဓိရဲ့လက္ခဏာအတုံတရာလေးပါ။အတိတ်စီလဲစင်မြောက်ဘူးအနာဂတ်စီလဲစင်မြောက်ဘူးပစ္စုပန်တဲ့တဲ့အပေါ်မှာစိတ်ကလေးချထားပြီးတော့ရုပ်ပေါ်ရင်ရုပ်ပေါ်မှန်သည်နာမ်ပေါ်ရင်နာမ်ပေါ်မှန်သည်ဒီရုပ်ပဲနဲ့ဘယ်ခန္ဓာပဲပေါ်ပေါ်ပေါ်တဲ့ရုပ်နာခန္ဓာအပေါ်မှာအတိတ်ကလေးကြတယ်သိပြီးနေမယ်ရှုပြီးနေမယ်မှတ်ပြီးနေမယ်ဆိုရင်သီလနဲ့လည်းပြည့်စုံသွားတယ်သမာဓိနဲ့လည်းပြည့်စုံသွားတယ်အဲဒီလိုပြည့်စုံသွားပြီဆိုရင်ပညာဆိုတဲ့ထိုးရတဲ့မြင်နိုင်တဲ့အသိဉာဏ်လေးအလိုလိုပေါ်လာပါလိမ့်မယ်။ပညာဆိုတာဟာလည်းပဲစိတ်ဆိုတဲ့အတိတ်ထဲမှာကိန်းအောင်နေတဲ့သဘောပါပဲ။ ပရမကြီးကစားမှာတော့စိတ်ဆိုတဲ့အတိတ်ဝိညာဉ်တိအဲ့ဒီဝိညာဉ်တိကလည်းပြီးတော့ညာတာပရိညာသဘောမျိုးလေးနဲ့တဆင့်တက်ပြီးတော့သိလိုက်တဲ့အခါကျတော့သိညာတိလေးဖြစ်လာတယ်။အော်ဒါလေးကယုံတဲ့ဘောလေးပဲဒါလေးကနိုင်ရတဲ့ဘောလေးပဲဒီလိုဖြစ်ရင်တော့ယုံဒီလိုဖြစ်ရင်တော့နာဒီလိုဖြစ်ရင်တော့ဖြစ်တဲ့ဘောဒီလိုဖြစ်ရင်တော့ပြတ်တဲ့ဘောပဲဆိုတာကိုမှတ်သားမှုလေးနဲ့သိလာတယ်။တင်ညာတိလေးဖြစ်လာတယ်။အဲ့ဒီတင်ညာတိလေးတွေပြည့်စုံလာလို့တရားသမားတွေအားလေးတွေကောင်းလာပြီဆိုရင်ပညာတိဆိုတဲ့ပိုင်းခြားနိုင်တဲ့အသည့်ထိုးထွင်းနိုင်တဲ့အသည့်အဲ့ဒီဒီလေးတွေဆက်တက်လာပါတယ်။အဲ့ဒီဒီလေးတွေဖြစ်လာပြီဆိုရင်ပညာဆိုတဲ့လမ်းကြောင်းပေါ်ရောက်နေပြီ။အော်ဟုတ်တယ်။ဒါကယုတ်တရားမှယုတ်တရားအစစ်လူပြောတပြောနဲ့သိတာမဟုတ်ဘူးကိုယ်တိုင်ကိုသိတာ။တကယ်တော့ရှုကြည့်လိုက်တဲ့အခါကျတော့ဒါရုပ်ရဲ့လက္ခဏာတွေအများကြီးတွေ့ရတယ်။စောစောကကြားထားတဲ့ရုပ်ရဲ့လက္ခဏာနဲ့အခုတွေ့နေတဲ့လက္ခဏာတူနေတယ်တူနေတဲ့အတွက်ဒါဟာယုတ်သဘောပဲဆိုတာကိုသုံးမချက်ချနိုင်တယ်။စောစောကသိထားတာကပညာသိအခုသိတာကပညာသိအသိချင်းမတူတော့ဘူး။ပရိညာအနေနဲ့ပြောမယ်ဆိုရင်စောစောကကြားထားတာကညာတာပရိညာအခုကိုယ်တိုင်ကြည့်လို့သိလိုက်တာကဉာဏ်တာပရိညာဖြစ်သွားပြီ။ဟောကိုယ်တိုင်ကြည့်လို့ကိုယ်တိုင်သိနေပြီဟုတ်တယ်ဒါရုပ်ရဲ့သဘောပဲဒါနိုင်ရဲ့သဘောပဲရတပညာသိနဲ့၅ရက်တိုင်းနဲ့ကြောလွန်ဖြတ်သန်းလာခဲ့ကြတဲ့ယောဂီပုဂ္ဂိုလ်များဖြစ်တဲ့အတွက်ဒီအချိန်မှာတည်တနာပညာသိနဲ့ပိုင်ပိုင်နိုင်နိုင်ကြည့်သိအောင်ကြိုးစားဖို့အချိန်ရောက်နေပြီ။ဝရိယတွေရှုံးမပြတ်ပါနဲ့။တတိတိရောက်မသွားပါစေနဲ့။တမာတိစူးစမ်းမှုလေးတွေလည်းပဲရောက်မသွားပါစေနဲ့။ဝရိယတရားတွေမြင့်တင်ပေးထားပါမိမကြည့်မယ်လို့သဘောမထားနဲ့မိတိပြည့်စုံမမိတိပြည့်စုံကြည်တာကြည့်ကြည်ရင်ကြည်ရင်မိတာလိမ့်မယ်အရှုခံတရားလေးတွေတွေ့မှရှုမယ်လို့သဘောမထားနဲ့အရှုခံတရားတွေအများအားဖြစ်နေတာပဲသူပေါ်နေတာကိုတိတိပြည့်စုံမတိတိပြည့်စုံသမာဓိအားကောင်းကောင်းနဲ့ကြည်တာကြည့်တရားအားကောင်းကောင်းနဲ့ကြည်တာကြည့်ကြည်ရင်ကြည်ရင်နဲ့သိတာလိမ့်မယ်တရားသမာဓိအားတွေမကောင်းသေးရင်တော့အရှုခံတရားခန္ဓာမှာပေါ်နေပြင်မဲ့လို့လည်းပဲဒါရှုခံတရားပါပဲလို့သတိမထားမိသေးပါဘူးတရားသမားတရားတွေကောင်းလာပြီဆိုရင်တော့အော်ဒါရှုခံတရားလေးပဲအပုဂ္ဂိုလ်တ attva မှမဟုတ်ပဲယောက်ျားမိန်းမမှမဟုတ်ပဲဒုဗ္ဗံကခြေလက်မှမဟုတ်ပဲဒါလေးကနတ်တရားလေးဒါလေးကယုတ်တရားလေးဒါသဘောတရားလေးအထည်မဟုတ်ဘူးအထည်ပြောက်ခန္ဓာလေးပုံမှန်တာမရှိဘူးသဘောတရားလေးသကတိမျက်စိနဲ့ကြည့်လို့မရဘူးဉာဏ်မျက်စိနဲ့မှကြည့်လို့ရတာစိတ်တွေဝရောက်တရားပြန်လို့နေလို့ရှိရင်အရှုခံတရားကိုမသိနိုင်ဘူးသမာဓိအားကောင်းမှသိနိုင်တာ ဒါကြောင့်ဝရိယတရားကိုလည်းမြင့်တင်ပေးတာပါတတိတရားကလေးနဲ့လည်းပဲအရှုခံတရားကလေးကိုတည့်တယ်ပေးပါတည့်တယ်ပေးလို့သမာဓိတရားကလေးပေါ်အရှုခံတရားကလေးကိုတွေ့နေပြီဆိုရင်သမာဓိတရားကလေးနဲ့ဟောဒီဒီစိတ်မရအောင်စွတ်စွတ်ဆက်ဆက်ပြအောင်ကြိုးစားပေးလိုက်ပါဟောဒီဒီစိတ်မရောက်ပါစေနဲ့အရှုခံတရားလေးကိုမြင့်ရင်မြင့်တဲ့နေရာလေးစိုက်ကြည့်လိုက်ကျတဲ့ဘောလေးတွေ့ရင်တွေ့တဲ့နေရာလေးစိုက်က ပညာတင်ပြီးတော့ဟောသတိရှောက်တွေးမနေနဲ့ဒီမောင်ကခြေလက်တဲ့အမြင်မမြင်စေနဲ့တတိသမားတွေမပါရင်တော့ဒုက္ခနာတဲ့စေတနာကကျင်တဲ့ဘောင်ကကြိုက်တယ်ဆိုတဲ့ပညာနဲ့တွဲပြီးတော့မြင်နေမှာပဲတတိသမားတွေလည်းအားကောင်းလာပြီဆိုရင်ပညာနဲ့မတွဲတော့ပဲနဲ့အော်ဒါလေးဟာဒီမောင်ကခြေလက်မဟုတ်ဘူးဒါသဘောတရားလေးပဲသဘောတရားလေးပဲအော်သဘောတရားလေးတွေဖြစ်ပြီးတော့သဘောတရားလေးတွေပြည့်နေတာပဲလို့စိတ်ထဲမှာသဘောပေါက်လာပါလိမ့်မယ်။အဲဒီတော့သဘောပေါက်လာပြီဆိုရင်ဒါပညာရဲ့သဘောလို့ဒီလိုခေါ်တယ်။ပညာစကားတလှမ်းနိုင်ပြီဆိုရင်ဩဂုတ္တရာမဟုတ်ဘူး၊ယောက်ျားမိန်းမမဟုတ်ဘူး၊သူပေါင်ကခြေလက်မဟုတ်ဘူး၊ဒါသဘောတရားလေးပဲလို့သိလိုက်တော့ဒိဋ္ဌိကိလေသာနဲ့ဆင်းပါလေ။တရားဝေယဘာမှမရှိဘူး၊ဖြစ်ပြီးရင်ပြည့်နေတာလေ။တရားမယ်လို့ကြံကားရှိသေးတယ်သူကမရှိတော့ဘူးပြတ်သွားပြီတရားလို့လည်းမဖြစ်ဘူးတရားလောက်တဲ့တရားလည်းမဟုတ်ဘူးအများအားဖောက်ပြန်ပြစီနေတဲ့တရားဘယ်တရားစရာရှိပါမလဲတဏှိတိအစဉ်ကြီးနဲ့ကနဆိုတဲ့အဆိုင်ခဲကြီးကြည့်ပြီးတော့တရားမိတာတတ်မယ်မိတာနှစ်တက်မိတာအခုကနအဆိုင်ခဲကြီးမရှိဘူးတော့မရှိတော့ဘူးပြုတ်ပဲသွားပြီအထေဝုဒ္ဓကြီးလည်းမဟုတ်တော့ဘူးဒါလေးကသဘောတရားလေးပဲသဘောတရားလေးပဲလို့ဒီလိုသဘောပေါက်သွားမယ်ဆိုရင်တဏှာရဲ့အာယုံဖြစ်တဲ့တရားတွေဘာမှမတွေ့ဘူးတရားစရာဘာမှမတွေ့ဘူးနှိမ့်သက်စရာဘာမှမတွေ့ဘူးဒါကြောင့်တဏှာတရားလေးနဲ့လို့လို့ကင်းနေမှာပဲအဲ့ဒီတဏှာတရားလေးကင်းသွားပြီဆိုရင်မိမိရဲ့တဏှာမှာဘဝဆိုတဲ့အရှုံထွေးတွေကိုဖန်တီးပေးတတ်တဲ့သဘောတရားသစ္စာလေးနဲ့သိနေတာပဲသမုဒယသစ္စာဆိုတဲ့အကြောင်းတရားသိရင်အကျိုးတရားလည်းငြိမ်းတာပါပဲ။ရလာတဲ့အကျိုးတရားပေါ်မှာအပြစ်မရှာပါနဲ့။နာရာကိုသွားပြစ်မတင်နဲ့။ကျင်နာကိုပြစ်မတင်နဲ့။ဒါကအကျိုးတရား။အကျိုးတရားကိုသွားပြီးတော့ပြစ်တင်နေမယ်ဆိုရင်အတ္တကိလမတ္တယောဂဖြစ်သွားနိုင်တယ်။ရလာတဲ့အကျိုးတရားပေါ်မှာတာယာမိရင်လည်းပဲကာမဒုက္ခနိကယောဂဖြစ်သွားနိုင်တယ်။အကျိုးတရားပေါ်မှာမနှိမ့်သက်လို့မပြောင်းပြောင်းကျိုးစားမယ်ဆိုရင်လည်းအတ္တကိလမထဖြစ်သွားနိုင်တယ်။ဒီကျိုးတရားပေါ်လာတာအကြောင်းကြောင့်ပေါ်လာတာဖြစ်တဲ့အတွက်အကျိုးတရားအပေါ်မှာဘာမှသုံးသပ်စရာမလိုပါဘူး။အကြောင်းတရားအပေါ်မှာဒါဉာဏ်နဲ့ရှုမြင်သုံးသပ်ပြီးတော့တရားသာဖို့လိုပါလေ။အကြောင်းသာသိမယ်ဆိုကျိုးတရားနဲ့အကျိုးအလိုလိုညီမှဖြစ်ပါလေ။ဒါကြောင့်မလို့မိမိရဲ့တဏ္ဍမှာရှိတယ်ဒိဋ္ဌိဆိုတဲ့ကိလေသာအကြောင်းတဏှာဆိုတဲ့ကိလေသာအကြောင်းဒီအကြောင်းတရားတွေကိုမဲ့ခင်ဆိုတဲ့ဉာဏ်နဲ့တစ်ဖြည်းဖြည်းချင်းပယ်သတ်ပေးရမှာဖြစ်ပါလေ။အဲဒီလိုပယ်သတ်တဲ့အခါမှာမြတ်စွာဘုရားဟောခဲ့တဲ့နိလန်အတိုင်းပဲနံပါတ်၁သီလတရားနဲ့ပြည့်စုံအောင်ကြိုးစားပါ။နံပါတ်၂သမာဓိတရားနဲ့ပြည့်စုံအောင်ကြိုးစားပါ။နံပါတ်၃ပညာတရားနဲ့ပြည့်စုံအောင်ကြိုးစားပါ။အဲဒီတရား၃မျိုးနဲ့ပြည့်စုံသွားပြီဆိုရင်အကြောင်းသမုဒိယသစ္စာဖြစ်တဲ့ဒိဋ္ဌိတဏတရားကလေးတွေကိုတစတစအာအောင်ကျဲအောင်ရော့တော့ပြုလုပ်နိုင်ပြီးတော့နောက်ဆုံးလုံးဝသိစင်တဲ့အဖြစ်ရောက်ပြတ်သက်ပြေးနိုင်ပါလိမ့်မယ်။အဲဒါကြောင့်မိမိတို့ရဲ့တဏ္ဍာမှာရှိတဲ့အကြောင်းသမုဒိယသစ္စာဖြစ်တဲ့တရားကလေးတွေကိုပြတ်သက်နိုင်အောင်မဲ့ခင်ဆိုတဲ့အကျင့်ကလေးတွေကိုသတိသမารိပညာတရားသုံးမျိုးနဲ့ပြည့်စုံအောင်ကြိုးစားပြီးတော့ရှုမှတ်သုံးသပ်ပွားများပြလိုက်ကြပါလို့တိုက်တွန်းလိုက်ပါတယ်